မြန်မာနိုင်ငံရေးမှာထင်ရှားတဲ့ဆန်းကောင်းဆောင်အတူဖြစ်သူခွန်ထွန်းဦးဟာရန်ကုန်မြို့ကိုးမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့အနားယူမယ်လို့ပြောပြီးအရာတွေဝင်သွားပြီးတဲ့နောက်အိတ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ထူထူတွင်ရင်မှုစိုင်းလေးကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့စိုင်းလေးက VOE ကိုပြောပါတယ်
။ကျွန်တော်တို့ဥက္ကဋ္ဌကြီးကွန်ထွန်းဦးဆုံးပါသွားတဲ့အတွက်ကျွန်တော်တို့ပါတီအတွက်ကောနောက်ဒီမိုကရေစီအရေးလှုပ်ရှားတဲ့ပုံကိုယ်တွေဖက်ဒရယ်ရေးလှုပ်ရှားတဲ့ပုံကိုယ်တွေအကုန်လုံးအတွက်ကတော့ကြီးစွာသောဆုံးရှုံးမှုတရားလို့ကျွန်တော်တို့ရှုမြင်ပါတယ်အထူးသဖြင့်တော့တိုင်းသားရေးနဲ့ဒီမိုကရေစီရေးကိုခြေတန်းကနေမယက်တီပြီးတော့မှလှုပ်ရှားဆောင်ရွက်ခဲ့တဲ့ပုံကိုယ်တူဒီလိုမျိုးရုပ်တရက်ဆုံးပါသွားတဲ့အတွက်ကျွန်တော်ပါတီအတွက်ကတော့အစားထိုးမရတဲ့ဆုံးရှုံးမှုတရားလိုပဲပေါ်ပြလို့ပါတော့ခင်ဗျာ
ခွန်ထွန်းဦးဟာ SNLD ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတီစထူထောင်ခြင်းကလေးကနှစ်30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီး2021ခုနှစ်မှာပါတီတာဝန်သူကနေအနားယူခဲ့ပါလေဒါ့အပြင်ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA တို့မှနိုင်ငံကအဖြစ်လဲတာဝန်ယူလှုပ်ဆောင်ခဲ့ပါတယ်1990ဒီနှစ်ရွေးကောက်ပွဲရလဒ်ကိုအကောင့်ထည့်ဖော်ဖို့ဂျိုးပန်ချက်တရအနေနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေနဲ့စုပေါင်းပြီးပြည်သူ့လူထုကိုစားပြုကော်မတီ CRPP ကိုဖွဲ့စည်းတာမှလည်းဦးဆောင်သူတဦးအဖြစ်ပါဝင်ခဲ့ပါတယ်။သူရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စီအစိုးရအဆက်ဆက်မှာဖမ်းဆီးထိန်းသိမ်းခံရသလိုထောင်ဒဏ်နှစ်ရှည်ချမှတ်တာကိုလည်းခံရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့အတူသားတယောက်သမီးတယောက်တို့ကြံ့ရည်ခဲ့ပါတယ်။